အစ္စရေလအင်္ဂါနေ့ကလေကြောင်းကတိုက်ခိုက်ရမှာခါဇာစီရီမျိုးတော်ကဒုက္ခသည်စခန်းတစ်ခုထိမှန်ပြီးတိုက်ခတ်ဆောက်မှုတွေပြိုကျအဲ့ဒီနေရာတွေမှာကျင်းကြီးတွေဖြစ်ပြီးကြံခဲ့ပါတယ်အစ္စရေလမျိုးပြည်စစ်တပ်တွေကလည်းဂါဇာမြောက်ပိုင်းတော်ကဟားမတ်စစ်သွေးကြွတွေကိုတိုက်ခိုက်နေပါတယ်ဂျဘလီယာကတိုက်ခတ်အဆောက်အဦတွေကိုအစ္စရေလကအနည်းဆုံး6ကြိမ်လေကြောင်းကတိုက်ခိုက်ခဲ့တယ်လို့ဟားမတ်တွေအုပ်ချုပ်နေတဲ့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်ဟားမတ်တွေရဲ့အခြေခံဆောက်အုံတွေကအရသားတွေနေထိုင်တဲ့အဆောက်အဦတွေအောက်မှာရှိကြပြီးဂျဘလီယာကအဲ့ဒီလိုအခြေခံဆောက်အုံတွေကိုကြဲကြဲပြတ်ပြတ်တိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကအင်္ဂါနေ့ကပြောပါတယ်ဂါဇာမြောက်ပိုင်းစစ်ဆေးရေးကိုဦးဆောင်နေတဲ့အီဘရာဟင်ဘီယာရီအပါအဝင်ဟားမတ်စစ်သွေးကြွတွေအများကြီးတိုက်ဆုံးခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကဆိုပါတယ်ပြီးခဲ့တဲ့ရက်မှာပြစ်မှတ်ပေါင်း300ကိုတိုက်ခိုက်ခဲ့တယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့နေ့အတွင်းမှာဆေးရုံမြုံထိခိုက်ခဲ့ပြီးဆေးရုံကစီပြက်စီးခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဆိုပါတယ်ဂါဇာမြောက်ပိုင်းမှာရှိတဲ့ဆေးရုံ73ရုံကိုပျောက်ရွှေ့ကြဖို့မကြသေးမီရပိုင်းကအစ္စရေးကအမိန့်ပေးထားခဲ့တာပါ။ဒါပေမဲ့အဲဒီလိုပြောင်းတာဟာဆက်တွေဆေးတွေနဲ့အသက်ဆက်ထားကြတဲ့လူနာတွေကိုတိမ်မိတ်ချလိုက်တာမျိုးပေါ့ဆေးဝန်ထမ်းတွေကတော့ပျောက်ရွှေ့ဖို့ညှင်းဆန်းထားကြပါတယ်။